ကနေဒါနိုင်ငံပို့ကိုဒေါက်ဆန်းစုကြည်ဟာဆွန်လပထမပတ်အတွင်းတွားရောက်ဖို့ရထားတဲ့ကနေဒါနိုင်ငံချစ်ကြည်ရဲ့ခီးစဉ်မှာမြန်မာမိသားစုတွေနဲ့လည်းတွေ့ဆုံမှုအစီအစဉ်ရှိကြောင်းတိုရွန်တိုမြို့မဟာဓမ္မတိုရွန်တိုမြို့မဟာဓမ္မိကအကြောင်းဆရာတော်ကမိန့်ကြားပါတယ်ဒါအပြင်ကနေဒါရောက်မြန်မာအတိုင်းအဝိုင်းအနေနဲ့ဒေါက်ဆန်းစုကြည်ရဲ့ကနေဒါခီးစဉ်ကိုကြိုဆိုကြောင်းဆရာတော် ဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံရုံးကတော့အခုချိန်ထိတရားဝင်ထုတ်ပြန်ခြင်းမရှိသေးပါဘူး။မြို့တော်အော်တဝါမှာရှိတဲ့မြန်မာတန်ရုံးဘက်ကို VOA ကဆက်သွယ်မေးမြန်းရမှာဒေါအောင်ဆန်းစုကြည်လာရောက်တဲ့အစီအစဉ်ကိုအချိန်စောနေသေးတဲ့အတွက်အတိမပြုတ်နိုင်သေးပေမဲ့တိုရန်တိုမြို့ကတော့လာဖို့တေချာကြောင်းတန်ရုံးကဖြေကြားခဲ့ပါတယ်။ဂျွန်လပထမဘက်အတွင်းရထားတဲ့ဒေါအောင်ဆန်းစုကြည်ရဲ့ကနေဒါခီးစဉ်ကိုဝမ်းမြောက်ဝမ်းသာကြိုဆိုကြောင်းနဲ့ခီးစဉ်အတွင်းမြန်မာမိသားစုတွေနဲ့လည်းတွေ့ဆုံဖို့ရှိကြောင်းတိုရန်တိုမြို့မဟာဓမ္မိကကျောင်းတိုင်ဆရာတော်အရှင်ကောဝိဒါကမိန့်ကြားပါတယ်
။ဒေါအောင်ဆန်းစုကြည်ကနေဒါကိုလာမယ်ဆိုတာဖုန်းလို့ပြောလင့်နေတာတော်တော်ကြားပါပြီ။ဒါမှမဟုတ်သူလည်းအကြောင်းမညင်ညွတ်တာနဲ့အခုမှလာတဲ့သဘောရှိတယ်။ဘာကြောင့်လဲဆိုတော့ကနေဒါကဒေါအောင်ဆန်းစုကြည်ကိုမစ္စတာဟပ်ပါလက်တက်ကလေးကဒီအပြည့်အစုံထူထောင်ခဲ့တာ哦အဲတော့ဒေါက်တာစုကျို honorary citizenship ကိုပေးခဲ့တာလေမစ္စတာဟာဘတ်လက်ထက်တော့ပေးခဲ့တာပေါ့လေအဲတော့သူတို့ကဒေါက်တာစုကျိုဒီမှာလာလေစီခြင်းနဲ့ဒကမာကြီးလည်းအခုမှသူအချိန်နဲ့ရလို့လာလေတဲ့အဲသဘောရှိပါတယ်အဲဖုန်းတော့ကျိုးစိုးပါတယ်ပြောဒီရလူတွေတွေးကြည့်နေကြတယ်အဲတော့ဒကမာကြီးဒေါက်တာစုအစီအမေချုံမောစာနဲ့ရောက်ပါစီလို့ဖုန်းတော့ကျိုးပြီးဆွတ်တောင်းပေးပါတယ်တပည့်မကြီး
ဒါပြင်ကနေဒါနိုင်ငံရဲ့ Federal ပြည်ထောင်စုစနစ်ဟာမြန်မာနိုင်ငံအတွက်အတူယူလေ့လာဖို့ကောင်းကြောင်းလဲဆရာတော်ကမိန့်ကြားပါတယ်
။ကနေဒါနဲ့ဗမာပြည်နဲ့ကခုဗမာပြည်ဟာ Federal စနစ်လုတ်တော်မယ်ဆိုတော့ကနေဒါနိုင်ငံလည်း Federal စနစ်လीအဲ့လိုဟိုပြည်နယ်၁၀ခုနဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဟိုသံသံလူမျိုးတွေရဲ့ဒီဘာဝ territory 3ခုရှိတာပေါ့လေ။အဲ့ဒီ3ခုရှိတော့73ခုလို့ပြောပါဘော။အဲ့တော့ကိုယ်ပြည်နယ်နဲ့ကိုယ်ဥရီနဲ့ကိုယ်အုပ်ချုပ်တယ်အော်လေးရိုးပြင်းနေဆိုလို့ရှိရင်ရိုးရိုးပြင်းနေသူဥရိနေသူသူလက်ကြီးစလေးချခေါ်တဲ့ပြည်သူလွတ်တော်ရှိတယ်ဟုတ်လားအဲလိုအုပ်ချုပ်ကြတယ်ဟိုနိုဘာစကိုရှာတယ်နိုဘာစကိုရှာပေါ့လေဘရစ်ဆယ်ကိုလံဘီယာလေဘရစ်ဆယ်ကိုလံဘီယာပေါ့အစားရှိတယ်ပြပေါ့အဲလိုအုပ်ချုပ်တော့ဒီမှာလာပြီးလေးလာမယ်ဆိုတော့အခုဘောမောင်ပြည်လဲဖက်ဒရယ်စနစ်ကိုသွားမယ်ဆိုတော့ဘုန်းဘုန်းတို့ကအလွန်အကျိုးရှိတဲ့ခီးစဉ်ဖြစ်ပါလိမ့်မယ်ဟုတ်လား
ဘာသာပေါင်းစုံလူမျိုးပေါင်းစုံနေထိုင်တဲ့ကနေဒါမှာလူမျိုးရေးဘာသာရေးခွဲခြားမှုမရှိအောင်ဥပဒေနဲ့ထိန်းချုပ်ထားတဲ့စနစ်ဟာလည်းအတော်လေးကောင်းမွန်ကြောင်းဆရာတော်ကဆက်လက်မိန့်ကြားပါတယ်
။ဘာလို့လူမျိုးလူအမျိုးမျိုးဘာသာရေးရတဲ့အထွေတွေလေဒါမလို့ဥပဒေကကောင်းတဲ့ခါကျတော့ဥပဒေနဲ့ထိန်းချုပ်ထားတယ်။အဲဘာသာတစ်ခုနဲ့ဘာသာတစ်ခုကိုဒီမှာအပြစ်ပြောခွင့်မပြုပါဘူး။ဘုန်းဘုန်းတို့ကြောတဲ့နေတဲ့ခါတော့ကြောနေမှာဘာသာရေးဆွေးနွေးရဆိုရင်စကားပြောတဲ့ဆရာမအတန်းနဲ့အနည်းနှင်ထုတ်ပါတယ်။ကြောနေမှာမပြောပါဘူးဟုတ်လား။ပြီးတော့ဒီပလိတ်လုပ်ငန်းတွေလည်းလေးလာလို့ရတယ်နော်ကဘုန်းတို့ transportation system တို့ဘာလို့အကုန်ပေါ့လीအဲ့ဒါတွေလာလေ့လာလို့ရပါတယ
်ကနေဒါနိုင်ငံအနေနဲ့ဒေါအောင်ဆန်းစုကြည်ကိုနိုင်ငံသားဂုံတူးဆောင်စုချီးမြှင့်ခဲ့ပြီး2011ခုနှစ်ကလည်းအော်တဝါမြို့မှာရှိတဲ့ကာလီတန်တက္ကသိုလ်ကဂုံတူးဆောင်ပါရဂူဘွဲ့ချီးမြှင့်ခဲ့ပါတယ်ရှင်